နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စားမှုသုံးမှုနဲ့တရားစွဲနိုင်မှုစစ်ကောင်စီဘက်ကစုံစမ်းပြင်ဆင်နေတယ်လို့ဒေါက်တာဆန်းစုကြည်ရှင်းနေတာကပြောပါတယ်။လက်ရှိတရားခွင်မှာစစ်ဆေးခံရတဲ့အဂတိမှုတွေမှာစစ်ကောင်စီဘက်ကတရားလိုပြတက်တည်ရဲ့ထွက်ဆိုချက်တွေဟာအတိတ်ပဲမရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့လည်းဒေါက်တာဆန်းစုကြည်ကတုံ့ပြန်ပါတယ်။သူ့အမှုတွေကိုဒီသတင်းပတ်တပတ်လုံးစစ်ဆေးနေတာကြောင့်ကျမရေးထိခိုက်နိုင်တဲ့အတွက်နှစ်ပတ်တခါစစ်ဆေးဖို့ကိုလည်းဒေါက်တာဆန်းစုကြည်ကတရားရုံးကိုရှောက်ထားခဲ့ပါတယ်။ရန်ကုန်ကလာတဲ့ဒေါက်တာဆန်းစုကြည်အမှုသတင်းအပြည့်အစုံကိုတော့နားလည်ကပြောပြပေးမှာပါခင်ဗျာ
။လက်ရှိအဂတိလိုက်စားမှု၅မှုနဲ့တရားစွဲခံထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စားမှု၃မှုတိုးဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။အမှုဖွင့်တရားစွဲနိုင်ဖို့အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ကစုံစမ်းနေတာမှာကနဦးစစ်ဆေးချက်ယူဖို့ဆင့်ခေါ်စာပို့ထားတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနယ်အဖွဲ့ထက်ကတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်အမှုတွဲဖို့ပေါ့ဒါကိုအဂရိယာတော့ပထမစုံစမ်းနေရအမှုမတွဲခြင်းပါနီးအမှုတစ်ခုမဟုတ်3ခုခေါ်ပါတယ်ဗျာသူဆင့်တာနောက်အဲ့ဒီဘက်ကနေရောခေါ်တာက3ခုခေါ်တာဗျာကျွန်တော်လည်းကောင်းမသိရတာကသူကလည်းဟိုဟာရှင်းနေနေနဲ့လွှတ်ပြီးတော့ဒီလူမေးကြခြင်းလားမဖြစ်ရတာပဲဒီမှာတို့ရှောင်းတို့ကြောင်းနေရရဲ့ကြာပါမို့ခဲ့ဟိုလေးရင်းရံကိုအချိန်မရှိဘူးဆိုတာအချိန်ကြီးမရှိလို့ဆိုတာလည်းပါလာဝဲလေးရံငှားပြီးတော့အဲ့ဒါပါလေကတခုကတခုကဂျင်းပစ်ဆိုတာလို့ဒီကရှင်းပစ်တယ်ကွာကြားလိုက်တာဝေးရ
စစ်ကောင်စီရဲ့အဂတိလိုက်စားမှုကော်မရှင်ကစုံစမ်းနေတဲ့အကြောင်းအချက်အသေးစိတ်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေရမသိရသေးပါဘူး VOA ကအဂတိလိုက်စားမှုတိုက်ဖြည့်ကော်မရှင်ကိုဆက်သွယ်ရမှာလဲဖြေဆိုဖို့ညှဉ်းဆန်ပါတယ်လက်ရှိနေပြီးတော့တီးတန့်တရားရုံးမှာအရင်ဆွဲဆိုထားတဲ့အဂတိလိုက်စားမှုလေးမျိုးကိုစွဲချက်တင်းတင်းမတင်းကြားနာစစ်ဆေးမှုတွေလုပ်နေပါတယ်။အဲ့ဒီအထက်ကအမှုတစ်ခုအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြီးခဲ့တဲ့တောက်ကြနေအော်တိုဘာတရက်ကစစ်ကောင်စီရဲ့တရားလိုပြတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကတုံ့ပြန်ချက်ကိုရှင်းနေဦးခင်မောင်စောကအခုလိုပြောပါတယ
်။ဒီဘက်ကထက်တယ်ပါဘူး။ရပ်ပတ်တယ်လို့ဘလို့ပါပြောကြာစီလို့တို့က all at time လို့အင်္ဂလိပ်လိုပြောတာ။
ဥဖြိုးမင်းသိန်းကအခောက်ရွှေ9ပိတ်သားအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေဖျားဆင်းနုတော်တစ်ခုပေးခဲ့တယ်လို့ဥဖြိုးမင်းသိန်းကထွက်ဆိုခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုအပတ်စဉ်စစ်ဆေးနေကြအမှု3မှုနဲ့သမရဝင်းမြင့်တမှုတို့အတွဲဒီကနေ့အော်တိုဘာ4ရက်မှာရုံးထုတ်စဉ်ရှေ့နေရင်းနဲ့နိုင်ဝဲလောက်တွေ့ဆုံပြောခွင့်ရခဲ့တာပါ။ဒီကနေ့ရုံးချိန်မှာတော့ပို့ကုံတွင်းကုံဥပဒေဆက်သွယ်ရေးဥပဒေနဲ့တဘာဝဘေးဥပဒေတို့အတွက်ရုံးထုတ်စစ်ဆေးခဲ့ပြီးတဘာဝဘေးဥပဒေပုံမှန်25အတွဲလာမယ့်အပတ်အောက်တိုဘာ17ရက်နေ့ရုံးချိန်ကျမှသာစွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်ဆက်သွယ်ရေးဥပဒေနဲ့ပတ်သက်လို့တော့ဒီကနေ့မှာစွဲချက်တင်သင့်မတင်ကိုနှစ်ဖက်ရှေ့နေတွေကရှောက်လဲချက်ပေးကြရတယ်လို့အဲ့ဒီအမှုကိုလိုက်ပေးနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှင်နေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့သူမကျူးလွန်တဲ့ပြင်မှုတစ်ခုကိုမကျူးလွန်ကြောင်းတင်ပြနိုင်ခဲ့တယ်လို့အမှုဆွဲဆိုရာမှာလဲလွှဲမစွာအမှုတက်တရားဆွဲခံခဲ့ရတယ်လို့ဦးကြည်ဝင်းက VOA ကိုပြောပါတယ
်ဒီတရားဆွဲတဲ့အခါကအပန်းလှည့်ယုံနဲ့ပတ်သက်တာအခုလိုစကားပြောတဲ့နဲ့မဆိုင်ဘူးမှားမှုဆွဲတာပုံမှန်69နဲ့မညီဘူးအဲသူတို့မင်းသူတို့ပြောတဲ့အခါကျတော့ဝန်ထမ်းတွေရှိမှသိနေမှာမဟုတ်ဘူးဒေါအောင်ဆန်းစုကြည်ဟိုအိမ်ရလူလူဘာလို့ကိုလိုလူဒီလူနဲ့သူကလောက်ကြတယ်ဒါမဲ့ရှောက်ဘုံနာမကြီးရတဲ့အခါကျတော့ဝန်ထမ်းများလုံရင်းဝန်ထမ်းများထားမှာသိစီပြီးဆိုတဲ့စကားလုံးပါတယ
်လောလောဆယ်စုစုပေါင်းအမှု7ခုနဲ့တရားစွဲခံထားတဲ့ဒေါအောင်ဆန်းစုကြည်ကိုအမှု7ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်တံတရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်နေ့စဉ်တရားရုံးလာနေရတာသူကျမ်းမာရေးထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ချာစစ်ဆေးဖို့ဒေါအောင်ဆန်းစုကြည်ကဒီကနေ့တရားရုံးကိုစတင်တောင်းဆိုခဲ့ပါတယ်လက်ရှိဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရဆဲအမှု7မှုရှိနေပါတယ်ပုတ်ကုံတွင်ကုံဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးဥရင်နဲ့ကနမှုအပါဝင်ပုံမှန်905ခခွေအမှုတွေအတွက်ကိုတင်းနှလာနဲ့အင်္ဂါနေ့တိုင်းစစ်ဆေးနေပြီးနိုင်ငံတော်လျှို့ဝှက်ချက်အဥ်ရီပုံမှန်3ခငယ်နဲ့အမှုကိုတော့ကြာရာပြေးနေတိုင်းစစ်ဆေးနေပါတယ်ဒါအပြင်အဂတိလိုက်စားမှု9မှုထက်က4မှုအတွက်တောက်ကြနေတိုင်းနေပြီးတော့မှကြားနာစစ်ဆေးနေတာဖြစ်ပါတယ်